ကနေဒါနိုင်ငံတော်ရန်တိုမြို့မှာလူ၁၀ယောက်သေဆုံးခဲ့ရတဲ့လူသွားလမ်းပေါ်ကိုကားနဲ့ဝင်တိုက်ခဲ့တဲ့သူကိုဒီကနေ့အင်္ဂါနေ့မှာရုံးထုတ်ဖို့ရှိနေပါတယ်။တခြားလူ၁၅ယောက်လည်းထိခိုက်ဒဏ်ရာရခဲ့တဲ့မိနစ်တင်းလာနေတုန်းကတိုက်ခိုက်မှုရဲ့နောက်ခံအကြောင်းရင်းကိုသိရဖို့ကနေဒါရဲတပ်ဖွဲ့ကကြိုးစားနေပါတယ်။ကားနဲ့ဝင်တိုက်ခဲ့သူကတော်ရန်တိုမြို့စွန်မှာနေတဲ့အသက်၂၅နှစ်အရွယ်အလက်မနက်ဆီယန်ဖြစ်တယ်လို့တော်ရန်တိုရဲတပ်ဖွဲ့အကြီးအကဲမတ်ဆောင်ဒါကပြောဆိုသွားပါတယ်။အများပြည်သူလုံခြုံရေးဝန်ကြီး Ralph Goodale ကသတင်းချက်လက်ပေါင်းစုံကိုချေခံပြီးတော့လုံခြုံရေးဆိုင်ရာအကြီးတန်းတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပြီးအခုမတော်တဆဖြစ်ရက်ကတရားဖြစ်ရက်တစ်ခုသာဖြစ်ပြီးတော့အမျိုးသားလုံခြုံရေးနဲ့ပတ်သက်ဆက်နွယ်တဲ့ပုံမရှိဘူးလို့ပြောဆိုထားပါတယ်။အခုတိုက်ခိုက်ခံရမှုကတော့ဆယ်စုနှစ်တည်းအတွင်းကနေဒါနိုင်ငံမှာလူအသေးပြောက်အများဆုံးတိုက်ခိုက်ခံရမှုလည်းဖြစ်ပါတယ်။